လပိုင်နိုင်ငံကထောင်ပေါင်းများစွာရှိတဲ့အစိုးရစန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေကတနင်္လာနေ့ကမနီလာမြို့တော်မှာရှိတဲ့ဘိုနီဖာစီယိုအထိမ်းအမှတ်ကြောက်တိုင်မှာစုဝေးကြပြီးလူခွင့်ရေးနေ့ဆန္ဒပြပွဲကျင်းပခဲ့ကြပါတယ်။ဆန္ဒပြသူတွေဟာတမရရော်ဒရီဂိုဒူတာတေးလက်ထက်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးဖောက်ဖျက်မှုတွေကိုရှုံချခဲ့ကြပါတယ်။တမရဒူတာတေးလက်ထက်2016ခုနှစ်ကစလို့မူရစီဝါတက်ဖြည့်ရေးလှုပ်ဆောင်မှုတွေအတွင်းလူပေါင်း9000ကျော်တည်ဆုံခဲ့ရတာပါ။ရာဒူကနေဖြုတ်ချခံရဖို့ကွန်ဂရက်လွှတ်တော်မှာစွဲချက်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးလော်ဒက်စ်ဆရီနိုကကိုယ်စားလှယ်တူဆီလွတ်ပြီးတော့ဆန္ဒပြသူတွေထံသူမရဲ့တဝန်လွှာကိုဖတ်ကြားစေခဲ့ပါတယ်။သူမပေါ်ဆွဲထားတဲ့စွဲချက်တွေဟာလုံးဝအတုယောင်နေဖြစ်တယ်လို့ဆရီနိုကပြောပါတယ်။အထက်လွှတ်တော်အမတ်လိုင်လာဒီလီမာကလည်းရှင့်နေဖြစ်သူကိုဆန္ဒပြသူတွေကိုမင်းကွန်းပြောဆိုစေခဲ့ပါတယ်။သမရဒူတာတေးရဲ့မူရစီဝါတိုက်ဖျက်ရေးအစီအစဉ်နဲ့ထိဆုံးကနေဝေဖန်ပြစ်တင်သူတဦးဖြစ်တဲ့ဒီလီမာဟာဖမ်းဆီးထိန်းသိမ်းခံထားရပြီးတော့မူရစီဝါပြစ်မှုတွေနဲ့ရင်ဆိုင်နေရသူဖြစ်ပါတယ်။ဒီလီမာဟာသူမမှာအပြစ်မရှိကြောင်းစွပ်စွဲချက်တွေဟာသမရဒူတာတေးရဲ့မူရစီဝါတိုက်ဖျက်ရေးအပေါ်ဝေဖန်နေမှုတွေကိုနှုတ်ပိတ်အောင်ပြုလုပ်တာဖြစ်ကြောင်းပြောပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေဟာဒူတာတေးရဲ့ပုံတူအယောက်ကိုမီးတင်ရှို့ခဲ့ကြပါတယ်။